Annalie Mjota, Sotor Gozale, Hang Upio Zia Togo, Pansy Gere, the Dagon Segam Yone, Baway, Jangong Dinega Yone, the Chuma, Sese Murigo, Longjong Interpol, when you dober alone in Edo, Jangong Dita Kaniga Piobare, Dagon Segam Yone, Line Daya Munerega, Jujo Eane, Lambi Waya, Sanganrigo, Shinlin Bidena, Jaguar Lani, Luni Inuva, Sese Murigo, Dober alone in Edo, Jangonga, Babo at Ringoro, Goya Nangatin Biawa Machine.
ရန်ကုန်တိုင်းလိုင်သာယာမယန်ကုန်တာဂီတာအပါဝင်မြို့နယ်တချို့မှာမနေ့ကနိုဝင်ဘာ၁၈ရက်နေ့ကပောက်ကွဲမှုနဲ့လက်နက်ငယ်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဒီနေ့အဲ့ဒီမြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားအများပြားနဲ့လမ်းတချို့ကိုပိတ်ပြီးတော့ရက်ကွက်အတွင်းဝင်ရောက်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။နိုင်သာမြို့နယ်၂၀ရက်ွက်ရဲ့အုပ်ချုပ်ရေးမ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ကျွန်တော်တို့ကတော့ဒီလိုနော်ဟိုနမ်မီမှာရှင်းတယ်လို့ပြောတာလောက်ပါလေ ဒီကတော့ပြောတာတော့ဒီလိုနော်ဟိုနမ်မီမှာရှင်းတယ်လို့ပြောတာလောက်ပါပဲတော့ဒီနမ်မီကြီးပေါ့နော်ဒီနေ့ဘောဟာရှင်းတာပေါ့အများကြီးများတာတော့ရှိတယ်ရောက်ရမယ်ရှိတယ်ပါတော့အကုန်ပါပဲမြို့တော်တန်ရှင်းတာယာဖို့ကုလို့ကျူကျော်ရီအနေနဲ့နှုံမဆက်ရှိရဲ့နောက်ဆုံးထဖြတ်ပေးရမယ်လို့မြို့နယ်စီပင်တာယာအုပ်ချုပ်ရေးမှုယုံတွေကထုတ်ပြန်ထားပါတယ်တကုံစိတ်ကမ်းမြို့နယ်မှာလဲကျူကျော်အင်အားတွေဖြတ်
ဒါကအဲဒီလိုပါကြီးကိုသင်မယ်လို့စားပြီးလို့ပေါ့နော်။ဆန်းကပြီးတာဒီတပုတ်စကမ်းမှာဖြစ်တာလေးဒီကြည့်ရတိုင်းလေးစားနေတာ။ဒီနဲ့တဝန်းနေမှာပဲဖြစ်နေတဲ့ပြဿနာလေးရှိရတာကြတယ်။အဲဒီလိုတန်ရလာတော့လို့ပြောမှတန်တိုင်းလာ။
စေုပ်ချုပ်ရေးထုတ်ပြန်ထားတဲ့တာဂိတတကုံစိတ်ကန်းနိုင်သာယာစတဲ့မြို့နယ်တွေကပရိတလူမှုရေးလုပ်ငန်းတွေရဲ့လူနာတင်ရင်သွားမဲ့လမ်းကြောင်းကိုသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးစီကိုကြိုတင်သတင်းပို့ရပြီးလမ်းမှာလည်းတနအီနီးပါးကြအောင်စစ်ဆေးခံရကြောင်းရန်ကုန်ကပရိတလုပ်ငန်းတွေက VUE ကိုပြောပါရယ်အနာသိန်းခံပြီးတဲ့နောက်လူလူလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့အန်ဂလီလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကလည်းတကုံစိတ်ကန်းမြို့နယ်တွေကရန်နာနေစီအင်အားမှာဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီကဒီနေ့မှထုတ်ပြန်ပါတယ်ဖေဖော်ဝါရီတရနေ့ကနေနိုဝင်ဘာ16ရက်နေ့အထိသူတို့အစိုးအကြမ်းဖက်ဖွဲ့တွေရဲ့လုံခြံတပ်ဖြတ်မှုကြောင့်အုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ယူထားသူ198ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကနိုဝင်ဘာ18ရက်နေ့မှထုတ်ပြန်ထားပါတယ်ခင်ဗျာ